ဒီပထမကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာကပ်ဘေးလွန်စီးပွားရေးနလန်ထားရေးကိုထိုင်းနိုင်ငံဝန်ကြီးချုပ်ကအဓိကထားဆွေးနွေးမှာဖြစ်ပါတယ်။မေလ12ရက်23ရက်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဝန်ကြီးချုပ်တက်ရောက်တာကြောင့်အာဆီယံရဲ့စီးပွားရေးကိုပြန်နလန်ထတိုးတက်စေလိမ့်မယ်လို့ထိုင်းနိုင်ငံအစိုးရပြောရေးဆိုခွင့်ရှိသူတနတ်ခေါဝမ်ဘူကွန်ချာနာကတနင်္ဂနွေနေ့ကပြောကြောင်းထိုင်းနိုင်ငံအခြေစိုက်ဒနေချင်းသတင်းစာကြီးကဆိုပါတယ်။လူကိုယ်တိုင်တယောက်ကြမဲ့ဒီထိပ်သီးအစည်းအဝေးမှာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်တဲနဲ့ရုရှား-ယူကရိန်းစစ်ပွဲတွေအကြောင်းနဲ့ပေါင်းဝေမှာဖြစ်ပါလေ။တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ဆွေးနွေးရမှာပါလာစရာအကြောင်းရှိတယ်လို့ယူဆကြပါလေ။မြန်မာကြက်တဲကိုဖြည့်ရှင်းဖို့အတွက်အချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံကချမှတ်ခဲ့ပြီးနဲ့တိုးတက်မှုမရရှိခဲ့တာကြောင့်မြန်မာကြက်တဲကိုဖြည့်ရှင်းရမှာအာဆီယံကဘိုးကျမဖြစ်တယ်ဆိုတဲ့အမြင်ကိုဆက်လက်ဆွဲကပ်ရေးအပေါ်ချင်းချောက်လာတယ်လို့ Nation သတင်းစာကပြောပါတယ်။ COVID ကပိရင်ဆိုင်ရေးအတွက် American ကအာဆီယံကို American Dollar တန်း100ကျော်နဲ့ကာကွယ်ဆေးအလုံးပေါင်း63တန်းကူညီခဲ့ပါတယ်။ဒီအစည်းအဝေးဟာ American အာဆီယံဆက်ဆက်ရေး45နှစ်မြောက်လည်ဖြစ်ပါတယ်။